ဧရာဝတီတိုင်းမြဝချွန်းပေါ်အနီးမှာဖြစ်တည်နေတဲ့လေဖျားနယ်ရဝန်းဟာလာမယ့်24နှစ်အတွင်းမှာမုံတိုင်းငယ်အဆင့်ကိုရောက်သွားနိုင်တယ်လို့မိုးလေဝသနဲ့သလားပေတာညင်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။ဒီကြောင့်ရန်ကုန်ကပြပို့လာတဲ့သတင်းကိုကိုချကျော်သိန်းကပြောပြပေးပါဖြစ်ပါတယ်ဗျာ
။အက်ဒမန်ကျွန်းတောင်ဘက်မှာဖြစ်ပေါ်နေတဲ့လေဖျားနယ်ရဝန်းဟာမလ20ရက်နေ့မှာဧရာဝတီတိုင်းမြဝချွန်းပေါ်ဒေသကိုမုံတိုင်းငယ်အဖြစ်ပြသက်နိုင်နေရှိတာကြောင့်ဧရာဝတီမြို့အကျုံမော်ဒေသမှာနေထိုင်သူတွေအနေနဲ့တည်ထားကြဖို့မိုးစရပညာရှင်တွေကတိုက်တွန်းနေတာပါ။မုံတိုင်းချီနေတဲ့ပတ်သက်လို့မိုးလေဝသနဲ့သလားပြည်တာညံကြောင်းမှုဦးစီးဌာနတာဝန်ရှိသူတို့က VOA ကိုအခုလိုပြောပါတယ်
။ဆုံးပြောရင်တော့ဟိုဒီပေါ်လေးဟိုနန်းကျောင်းကတပီးပီးနဲ့ဒီပဲဟိုကျွန်တော်တို့အရင်ကတော့အနောက်ခွဲပေါ့နော်။ပင်လေတဲ့သွားအခုဒီကအရှိတ်တူလာတာ။ဒီနှစ်ခုကြားထဲမှာတော့ဂျိမ်းနေတယ်။သွားဖို့ရှိတယ်။နောက်ဘက်ဆိုကျွန်တော်ဒီတမလို့မြဝကျွန်းပေါ်ရဲ့နောက်ဘက်ပင်လေပေါ့နော်အခုကဒီမြဝကျွန်းပေါ်တဲ့တဲ့ကိုဖြစ်နေဒီခိုင်းကြီးလိုပါလို့ဖြစ်နေမြဝကျွန်းပေါ်ကကျွန်တော်တို့အနောက်ဘက်ကိုပဲလမ်းကြောင်းကဒီအနောက်ဘက်ကိုပဲရောက်ရောက်ဒီတစ်ရှိအရှိဘက်ကိုပဲရောက်ရောက်မြဝကျွန်းပေါ်ကတော့ကျင်းနေတယ်အရာကြီးပေါ့နော်မော်ဒင်ဇွန်တို့အန်ဂျွန်တို့ဒီလိုတဲ့တို့ဖြတ်ပြီးဖြစ်စေမဖြတ်ပြီးဖြစ်စေလည်းနောက်ဘက်ကိုတန်းကြောင်းရောက်သွားပြီးဖြစ်စေဒီနေရာတွေကတော့အလတ်ဖြစ်နေလို့လို့ပြောတော့နော်မြဝကျွန်းပေါ့ဒီပုံတိုင်းပြောပြမယ်ဆိုရင်တော့20ရာတော့ဒါမုံတိုင်းငယ်တော့ဂျင်းကြီးဖြစ်ဖို့များတယ်ပေါ့နော်အဲဒီမုံတိုင်းကတော့စောင့်ကြည့်လို့တော့လို့
လီဗီယာနဲ့ရဝန်းဟာမုံတိုင်းငယ်ဖြစ်နေဧရာဝတီမြဝကျွန်းပေါ်ဘက်ကိုဝင်ရောက်ဖို့ဂျင်းကြီးနေပြီးမုံတိုင်းတဘောအရာဂုံးတွင်းပိုင်းကိုဝင်ရောက်ခဲ့ရင်အားပြတ်တတ်တဲ့သဘောရှိပြီးတော့ပင်လယ်ဘက်ကနေဝင်မယ်ဆိုပိုးပြီးတော့အားကောင်းတဲ့မုံတိုင်းအဖြစ်နဲ့ချက်တန်းသွားနိုင်ခြင်းရှိနေတာပါစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းအင်တာနက်ကိုထိန်းချုပ်ပိတ်ပင်တဲ့အပြင်လျှက်စစ်မီးကလည်းမမှန်တာကြောင့်မိုးလေဝသနဲ့ပတ်သက်တဲ့သတင်းတွေပေါ်စိတ်ဝင်စားမှုနှဲသွားတယ်လို့ ERI တိုင်းဒေသခံတူကပြောပါတယ်
။ကျွန်တော်တို့သတင်းတွေမကြည့်ကြတာကြားတယ်။ဒါသူထုတ်မိုးလေဝသဘက်ကကြီးညာတဲ့သတင်းတွေ။အရင်တုန်းကတော့ကျွန်တော်တို့အရင်လက်ထက်ကတော့အရင်ဆုံးလက်ထက်တော့ကျွန်တော်တို့အကုန်လုံးကြီးတော့ကြည့်ကြတော့မိုးလေဝသသတင်းတွေရောသတင်းတွေရောအခုကတော့လုံးဝမကြည့်ဘူး။မီးကလည်းပြတ်တယ်ဗျာ။အင်တာနက်ကလည်းအခုနောက်ပိုင်းဆိုရင်တော်တော်လိုင်းဖေးနေတယ်။အဲ့တော့သူကဘလို့ရောမလို့စိတ်ထဲတိတ်မရှိကြတော့ဘူးလူရဲ့စိတ်ထဲမှာအလိုလိုဖြစ်တော့တယ
်မုံတိုင်းအရှင်ကြောင့်စကိုင်းတိုင်းဒေသကြီးအောက်ပိုင်းပဲခူးရန်ကုန်ဧရာဝတီတိုင်းအပြင်တခြားကျန်တဲ့တိုင်းဒေသကြီးတွေမှာမိုးတချုံရွာပြီးတချို့ဒေသတွေမှာတော့နေရာကွက်ပြီးမိုးကြီးနိုင်ပါတယ်ညမကမ်းရိုးတောင်နဲ့ကမ်းလွန်ပင်လယ်ပြင်မှာမိုးသက်လေပြင်းကျပြီးလိုင်းကြီးမှလည်းဖြစ်ပါတယ်မိုးသက်လေပြင်းကျချိန်မှာရေပြင်းပြင်းလေးဟာတနာရီမိုင်40ကြီးတိုက်ခတ်မှဖြစ်ပြီးလေပြင်းတိုက်ခတ်ချိန်မှာကမ်းရိုးတောင်နဲ့ကမ်းလွန်ပင်လယ်ပြင်မှာကိုယ်ဒီကနေ12ပြည်အထိရေလိုင်းတွေမြင့်တက်နိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ